မြန်မာနိုင်ငံဘက်ကရဟတ်ယာဉ်တွေနဲ့အဝေးထိန်း drone တွေဘင်္ဂလားဒေ့ရှ်နိုင်ငံလေပိုင်းနဲ့ဆက်ကျူးကျော်ဝင်ရောက်လာခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြစ်တင်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့သူတို့ခေါ်အဖြစ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အများများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာခဲ့အပြီးနှစ်နိုင်ငံတင်းမာမှုတွေမြန်မာလာချိန်မှာအခုလိုဖြစ်လာခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်မှုကိုတကားမျိုးတော်မှာဆင့်ခေါ်ပြီးအခုလိုဘင်္ဂလားဒေ့ရှ်လေပိုင်းနဲ့ဆက်ချိုးဖောက်ဝင်ရောက်မှုကြောင့်မလူလာအပ်တဲ့နောက်ဆက်တွဲတွေဖြစ်လာနိုင်တယ်လို့သတိပေးခဲ့ပါတယ်။စကိုင်းပြည်နယ်ကရိုင်ဂျာမွတ်စင်ဒုက္ခသည်တဒနာကြီးမားလာခဲ့ပြီးအခုလိုမြန်မာတပ်မှုကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆင့်ခေါ်သတိပေးခဲ့တာကအခုဆိုသုံးတင်ရှိသွားပြီဖြစ်ပါတယ်။အခုလိုအချိန်မှာကမ္ဘာကုလသမဂ္ဂပြောခွင့်ရစတက်ဖန်ဒူဇာရက်ကမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရိုင်ဂျာမွတ်စင်ဒုက္ခသည်အရေးအတွက်ဟာ 3,900,000 ကျော်အထိတိုးလာနေပြီလို့မနေ့ကပဲထုတ်ပြောထားပါတယ်ခင်ဗျ။